မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးတော့မယ့်သတင်းတွေကတော့ Facebook သုံးဆွဲခွင့်အကန့်အသတ်မရှိပိတ်ပင်ခံရတဲ့ Donald Trump ဆိုတဲ့သတင်းလုပ်ငန်းဝန်ဆောင်မှုများကိုအချိန်နဲ့တပြေးညီကိုယ်တိုင်ပြင်ဆင်ဖော်ပြနိုင်မယ့် Directory ပုံစံ website ကိုအင်တာနက်ချန်နယ်မှာစတင်မိတ်ဆက်တယ်ဆိုတဲ့သတင်း AYAI Banking ဖြင့်ပြည်တွင်းမှာအခြားဖန်25ခုသို့ငွေလွှဲနိုင်မယ့်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးတော့မှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Facebook သုံးဆွဲခွင့်အကန့်အသတ်မရှိပိတ်ပင်ခံရတဲ့ Donald Trump ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Donald Trump ဟာ Facebook နဲ့ Instagram အသုံးပြုမှုအကန့်အသတ်မရှိပိတ်ပင်ခံခဲ့ရပါတယ်။ Donald Trump ဟာအနည်းဆုံးတော့သမ္မတတန်ပြီးဆုံးမှ Facebook ပြန်လည်အသုံးပြုနိုင်ပါမယ်။ Donald Trump အနေနဲ့ဗုဒ္ဓဖူးနေ့က American Capital သိမ်းပိုက်ဖို့ဆန္ဒပြသူတွေအပေါ်ထောက်ခံခဲ့တာကြောင့် Facebook အသုံးပြုခွင့်ပိတ်လိုက်တာလို့ Mark Zuckerberg ကပြောခဲ့ပါတယ်။သမ္မတ Donald Trump ဟာခန္ဓာဦးမှာ Facebook 24နာရီကြာအသုံးပြုခွင့်ပိတ်ပင်ခဲ့ရပါတယ်။ဆန္ဒပြသူတွေအပေါ်ချီကျူးတဲ့ post နှစ်ခုကြောင့်ပိတ်ပင်ခံခဲ့ရတာပါ။ Data Brain ကထုတ်ပြန်တဲ့ Facebook ရဲ့ post မှာ Zuckerberg ကအခုလိုပြောကြားထားပါတယ်။သမ္မတ Donald Trump ဟာသမ္မတနေရာဆက်ခံမဲ့ Joe Biden စီငြိမ်းချမ်းပြီးဥပဒေနဲ့အညီအာဏာလွှဲပြောင်းမှုကိုအားနည်းအောင်ရာထူးရှိချိန်မှာအသုံးပြုခဲ့တယ်ဆိုတာပြီးခဲ့တဲ့24နာရီလုံးလုံးဖြစ်ပွားခဲ့တဲ့တုံ့လောက်စရာဖြစ်ရပ်တွေကဖော်ပြနေပါတယ်လို့ Facebook CEO ကရေးသားခဲ့ပါတယ်။ကျွန်တော်တို့အနေနဲ့သမ္မတကိုအခုကာလအတွင်းလူမှုကွန်ရက်အသုံးပြုထားတာကနေအန်ဒီရဲ့ဖြစ်လာနိုင်တယ်လို့ယုံကြည်ထားပါတယ်။ဒါကြောင့်ကျွန်တော်တို့ကသူ့ရဲ့ Facebook နဲ့ Instagram အကောင့်တွေကိုအကန့်အသတ်မရှိပိတ်လိုက်ပါတယ်။အနည်းဆုံးလာမယ့်နှစ်ပတ်အတွင်းငြိမ်းချမ်းတဲ့အာဏာလွှဲပြောင်းမှုပြီးဆုံးချိန်အထိပိတ်ပင်ထားပါတယ်။ဆက်လက်ပြီးလုပ်ငန်းဝန်ဆောင်မှုများကိုအချိန်နဲ့တပြေးညီကိုယ်တိုင်ပြင်ဆင်ဖော်ပြနိုင်မယ့် Directory ပုံစံ website ကိုအင်တာနက်ချန်နယ်မှာစတင်မိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။လုပ်ငန်းဝန်ဆောင်မှုများကိုအချိန်နဲ့တပြေးညီကိုယ်တိုင်ပြင်ဆင်ဖော်ပြနိုင်မယ့် Directory ပုံစံ website www.itmarketplace.com ကိုအင်တာနက်ချန်နယ်မှာယနေ့မိတ်ဆက်လိုက်ပြီးဖြစ်ပါတယ်။ယခုအခါမှာဌာနဆိုင်ရာများစီးပွားရေးလုပ်ငန်းများမီဒီယာများနဲ့ကျန်းမာရေးပညာရေးအစရှိတဲ့လူမှုစီးပွားကဏ္ဍအသီးသီးမှာအရှိန်အဟုန်နဲ့ digital အသွင်ကူးပြောင်းရေးတို့ဦးတည်ရွေးလျားလျက်ရှိပါတယ်။ digital တော်လှန်ရေးမှာသတင်းအချက်အလက်ဆက်သွယ်ရေးနည်းပညာ ICT ကိုမလွဲမသွေအသုံးပြုရမယ်။ဌာနဆိုင်ရာများစီးပွားရေးလုပ်ငန်းရှင်များအဖွဲ့အစည်းအသီးသီးနဲ့မိဘပြည်သူတွေအတွက် ICT mobile ပညာရေးဆိုင်ရာကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေကိုတစုတစည်းတဲ့အလွယ်တကူရှာဖွေရယူနိုင်ရန်လိုအပ်လာတဲ့အတွက်ထို့လိုအပ်ချက်တွေကိုဖြစ်တင်းဖို့အင်တာနက်ကြော်ငှာမှာ ICT mobile နဲ့ပညာရေးလုပ်ငန်းကုန်ပစ္စည်းနဲ့ဝန်ဆောင်မှုများပါဝင်တဲ့လမ်းညွှန်တစ်ရက်ကိုမိဖက်အသင်းအဖွဲ့များ ICT လုပ်ငန်းများနဲ့ပူးပေါင်းပြီးတော့ IG Marketplace Platform ကိုမိတ်ဆက်ခဲ့ခြင်းဖြစ်ပါတယ်။လုပ်ငန်းတွေအနေနဲ့ဝန်ဆောင်မှုပေးလျက်ရှိတဲ့အကြောင်းအရာတွေပစ္စည်းတွေကိုတနေရာထဲမှာအလွယ်တကူသိရှိနိုင်စေရန်နဲ့မှန်ကန်တိကျတဲ့အချက်လက်တွေကိုအချိန်နဲ့တပြေးညီအသုံးပြုသူတွေထံထိထိရောက်ရောက်နဲ့အချိန်တိုအတွင်းပေးပို့နိုင်မှာလည်းဖြစ်ပါတယ်။ IG Marketplace ဝန်ဆောင်မှုဆိုတာကတော့အင်တာနက်ချန်နယ်ကနေအသစ်မိတ်ဆက်လိုက်တဲ့ Directory ပုံစံဝန်ဆောင်မှုတစ်ခုဖြစ်ပါတယ်။ IG Marketplace မှာ Software Company တွေ Website ရေးသားမှုကိုဝန်ဆောင်မှုပေးလျက်ရှိတဲ့ Company တွေသင်တန်းကျောင်းတွေကွန်ပျူတာနဲ့ Mobile Phone အယောင်ဆိုင်တွေပြည်တွင်းမှာဖွင့်လှစ်တင်ကြားလျက်ရှိတဲ့တက္ကသိုလ်တွေ Mobile Phone နဲ့ Computer Service Center တွေအပြင်အခြားသောသက်ဆိုင်ရာကဏ္ဍတွေနဲ့ပတ်သက်တဲ့လိပ်စာဝန်ဆောင်မှုတင်သွင်းရောင်းချနေတဲ့ပစ္စည်းတွေဖွင့်လှစ်တင်ကြားနေတဲ့သင်တန်းအကြောင်းအရာတွေအပြင်အခြားသောအချက်အလက်တွေကိုဝင်ရောက်အသုံးပြုသူတွေအလွယ်အကူဆုံးဖြစ်အောင်လှုပ်ဆောင်ထားတဲ့ဝန်ဆောင်မှုတစ်ခုလည်းဖြစ်တယ်လို့ Information Metric Company ရဲ့ CEO ဖြစ်သူဦးတောင်စုငင်းကပြောကြားခဲ့ပါတယ်။ IG Marketplace မှာ Free Service, Premium Service နဲ့ Branded Service ဆိုပြီးတော့ကဏ္ဍသုံးမျိုးခွဲခြားထားတာက Free Service မှာမိသည့်ဝန်ဆောင်ခါမှပေးရမလိုအပ်တဲ့ဝန်ဆောင်မှုဖြစ်ပြီးတော့ Premium Service နဲ့ Branded Service ရယူမှသာလျှင်လစဉ်ကြေးပေးသွင်းရမှာပဲဖြစ်ပါတယ်။ IG Marketplace မှာပါဝင်တဲ့လုပ်ငန်းတွေအနေနဲ့မိမိတို့လုပ်ငန်းနဲ့ပတ်သက်တဲ့အကြောင်းအရာတွေအချက်အလက်တွေကိုကိုယ်ပိုင် website ပုံစံတစ်ခုကဲ့သို့ဖော်ပြခွင့်ရရှိမှာဖြစ်သလို IG Marketplace ဘက်ကလည်းထပ်ဆောင်ရယူလိုတဲ့ဝန်ဆောင်မှုများကနေတဆင့်သက်ဆိုင်ရာနေပဲအသီးသီးမှလောက်ကိုင်းလျက်ရှိတဲ့ CEO, CIO, HR Manager, Sales Marketing Manager နဲ့ Decision Maker ထံကိုလည်းမိမိလုပ်ငန်းနဲ့ပတ်သက်တဲ့အချက်အလက်တွေကိုအချိန်နဲ့တပြေးညီပေးပို့နိုင်မှာလည်းဖြစ်ပါတယ်။လုပ်ငန်းတွေအနေနဲ့လည်းထပ်သွင်းမဲ့အချက်အလက်တွေကိုပေးပို့ပေးရမလိုအပ်ပဲနဲ့ကိုယ်တိုင်ဝင်ရောက်ပြီးတော့အချက်အလက်ဖြည့်သွင်းခြင်းတွေကိုလုပ်ဆောင်နိုင်မှာဖြစ်တဲ့အတွက်မိမိတို့ပြင်ဆင်လိုတဲ့အချိန်မှာစောင့်ဆိုင်စရာမလိုပဲနဲ့လွယ်ကူလှင်မြန်စွာနဲ့ပြင်ဆင်နိုင်မှာပဲဖြစ်တယ်လို့ဦးတောင်စုံကြီးကထပ်မံပြောကြားခဲ့ပါတယ်။အင်တာနက်ချန်နယ်ကနေအစ်စ်မိတ်ဆက်လိုက်တဲ့ဝန်ဆောင်မှုနဲ့ပတ်သက်ပြီး ီသိရှိလိုတဲ့အချက်အလက်တွေကို Facebook စာမျက်နှာဖြစ်တဲ့ IG Marketplace မှာစုံစမ်းနိုင်သလိုဖုန်း3993932928နဲ့3942139933တို့ဆက်သွယ်စုံစမ်းနိုင်မှာလည်းဖြစ်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ AYA I Banking ဖြင့်ပြည်တွင်းမှာအခြားဘဏ်25ခုတို့ငွေလွှဲနိုင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ AYA I Banking အနေနဲ့ ARI Bank အချင်းချင်းအပြင်ပြည်တွင်းကအခြားဘဏ်တွေကိုအချိန်မရွေးငွေလွှဲနိုင်ပြီဖြစ်တယ်လို့သိရပါတယ်။ငွေပမာဏအနည်းဆုံး1000ကျပ်ကနေ10သိန်းကျပ်အထိလွှဲနိုင်မှာဖြစ်ပြီးတော့မိမိလွှဲပေးတဲ့ဘဏ်အကောင့်နံပါတ်ဘဏ်ခွဲအမိကိုမှန်ကန်စွာဖြည့်ဆွတ်ပေးရမှာပဲဖြစ်ပါတယ်။ဘဏ်25ခုကိုငွေလွှဲနိုင်မှာဖြစ်ပြီးတော့ငွေလွှဲနိုင်တဲ့ဘဏ်တွေကတော့ AGD Bank, ARE Farmers Development Bank, A Bank, CB Bank, CHDB Bank, First Private Bank, FBB, Global Treasure Bank, GTB, Inwa Bank, KBZ Bank, Myawri Bank, MBL, MCB Bank, MAB, Myanmar Economic Bank, MEB, Myanmar Foreign Trade Bank, MFTB, Myanmar Microfinance Bank, MMB, MOB,မြန်မာ Tourism Bank, MTB Bank, NSB Bank, Rural Development Bank, RDB, ရွှေ Bank, SME Bank, Thon Commercial Bank, TCB, TFB, UAB Bank, Yangon City Bank, YCB, YTB, Yetnabong Private Bank Limited, Yuma Bank တွေပဲဖြစ်ပါတယ်။ AYA, iBanking, Interbank Transfer မှာငွေလွှဲခြင်းအတွက်ဝန်ဆောင်ခအနေနဲ့ AYA eBanking Channel Fee 0.025 ရာခိုင်နှုန်းအနည်းဆုံး500ကျပ်ကနေအများဆုံး2500ကျပ် plus other ban free plus cpm nastry 900ကျပ်ကြာတင်မှာပဲဖြစ်ပါတယ်
အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ဂျာနယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို covid-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝေမြင့်မှုပါ